အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာကိုဗစ် -19 လူနာစံချိန်တင်များလာပြီးကျန်းမာရေးစောင့်ရှောက်မှုမနိုင်မနှင်းဖြစ်လာတာနဲ့အတူပဲမြို့တော်နယူးဒေလီကို6ရက်ကြာအသွာအလာကန့်သတ်တားမြစ်မှုလော့ခ်ဒေါင်းချမှတ်ကြောင်းတင်းနှင်းလာနေမှာကြေညာပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြိမ်ဖြစ်လာနေချိန်မှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်လည်းနောက်သတင်းပတ်ထဲနယူးဒေလီကိုသွားမဲ့ခီးစဉ်ကိုဖြတ်ပါတယ်။ဗြိတိန်အိန္ဒိယဆက်ဆံရေးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုအွန်လိုင်းကနေကျင်းပမယ်အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။နယူးဒေလီမြို့တော်မှာအရေးပေါ်ကုသပေးဖို့အတွက်ဂရင်းနေရာ100လောက်ပဲကျန်ရှိပြီးအောက်ဆီဂျင်နဲ့ရင်းချတဲ့ဆေးဝါးတွေနဲ့လက်ကျန်သိမ်းရှိတော့တဲ့အကြောင်းနယူးဒေလီမြို့တော်အုပ်ချုပ်ရေးမှူးကတင်းနှံလာနေအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီဒစ်လီကဟဲလ်သ်စနစ်စတမ်ဘဒီမာတရာမေအော်အဓိကပေရှင့်စ်အဗလီနေမေအဆမတ်ထ်
ဒေလီမြို့တော်မှာကိုဗစ် -19 ကအများကြီးလက်ခံကုသပေးနိုင်တဲ့အခြေအနေရှိတော့တဲ့အကြောင်းမြို့တော်မှာအသွားအလာကန့်သတ်ပိတ်တင်မှုမချရင်အကြီးအကျယ်ဒုက္ခတွေနိုင်ကြောင်းဒေလီမြို့တော်အုပ်ချုပ်ရေးမှရှင်းပြခဲ့တာပါဒေလီမြို့တော်ရဲ့ကျန်းမာရေးစောင့်ရှောက်မှုပြိုလဲသွားပြီဆိုပြောတာမဟုတ်ပေမဲ့လည်းအကန့်အသတ်နဲ့ပဲဆောင်ရွက်နိုင်တော့မှာဖြစ်တဲ့အတွက်တင်းတင်းကြပ်ကြပ်အရေးယူမဆောင်ရွက်ရင်ပြိုလဲသွားနိုင်တယ်လို့အုပ်ချုပ်ရေးမှကထပ်လောင်းပြောပါတယ်လာမယ့်တနင်္လာနေ့ထူလော့ခ်ဒေါင်းချထားတဲ့လူဦးရေ30%ရှိတဲ့ဒေလီမြို့တော်မှာနေ့စဉ်ကိုဗစ် -19 လူနာက2000ခွဲထိစံချိန်တင်များလာနေတာပါ။အိန္ဒိယနိုင်ငံရဲ့တခြားမြို့ကြီးတချို့မှာလည်းအသွားအလာကန့်သတ်ပိတ်တင်မှုလော့ခ်ဒေါင်းချမှတ်ထားပါတယ်။မွန်ဘိုင်းမြို့မှာကုန်ထုတ်လုပ်ငန်းတွေ၊စီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူဆိုင်ရာနေရာအများစုကိုဒီလကုန်အထိပိတ်ထားပါတယ်ရှင်။